နိုင်ငံတကာဒီမိုကရေစီထိပ်သီးညီလာခံကိုကမခဏပြုကျင်းပပေးနေတဲ့အမေရိကန်နိုင်ငံမှာဒီမိုကရေစီဟာအားနည်းချက်တွေရှိနေကြောင်းကြာတာပရင်းတွေကညီလာခံဖွင့်ပွဲမှာသမ္မတဂျိုးဘိုင်ဒန်ကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ဒီမိုကရေစီကိုအသစ်တစ်ဖန်ပြန်လည်အားဖြည့်ဖို့ဒီမိုကရေစီအစအဦးတွေကိုအင်အားတောင့်တင်းခိုင်မာစေဖို့ဆိုတာတွေကိုလှုပ်ဆောင်နေသူတွေအနေနဲ့စင်ဆက်မပြတ်တစက်မဲမဲလှုပ်ဆောင်နေရမယ်ဆိုတာကိုကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီမိုကရေစီနိုင်ငံတကာတိတ်သီးညီလာခံကိုကျွန်တော်အနေနဲ့လက်ခံကျင်းပတာပါလို့သမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေ့မှာပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ကြာတာပရင်းနေ့နဲ့တောက်ကြနေ့တွေမှာကျင်းပတဲ့ဒီမိုကရေစီထိပ်သီးညီလာခံမှာနိုင်ငံပေါင်း130ကခေါင်းဆောင်တွေလူထုအဖွဲ့အစည်းခေါင်းဆောင်တွေတတိပုဂ္ဂလတွေတယောက်ကြမှာဖြစ်ပြီးဒီမိုကရေစီစနစ်ကိုကြီးမားစွာချိန်ချောက်နေတာတွေအပေါ်မှာစုပေါင်းဖြည့်ရှင်းကြဖို့ဆွေးနွေးမှာဖြစ်ပါတယ်။2020ခုနှစ်တုန်းကသမ္မတထရန့်ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကြောင့်ထောက်ခံသူတွေကလွှတ်တော်အစအဦးကိုဝင်ရောက်စီးနှင်ခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်2021ခုနှစ်မှာထုတ်ပြန်တဲ့နိုင်ငံတကာဒီမိုကရေစီနဲ့ရွေးကောက်ပွဲဆိုင်ရာအဖွဲ့ကြီးဖြစ်တဲ့ IDEA ရဲ့အစီရင်ခံစာမှာအမေရိကန်ရဲ့ဒီမိုကရေစီဟာနောက်ပြန်လျှော့ချမှုတွေရှိတယ်လို့အမေရိကန်ဒီမိုကရေစီပေါ်ပထမဆုံးအကြိမ်ထောက်ပြန်ဝေဖန်ထားပါတယ်။ကျွန်တော်တို့ရဲ့အမြင့်ဆုံးစိတ်ကူးစိတ်သားတွေကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်တို့အကြကွဲပြားနေတာတွေကိုတက်တာပြောက်ကင်းသွားစေဖို့ကျွန်တော်တို့ရဲ့ရွေးကောက်ပွဲကျင်းပစရမ်းပါစိတ်ကူးစိတ်သားတွေကိုတပံပြန်လဲအာယုံဆိုင်ဖော်ဆောင်နိုင်ဖို့အတွက်အမေရိကန်ဒီမိုကရေစီဟာဆက်လက်ရုန်းကန်နေရဆဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါခင်ဗျာ